ညညတော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီလို့ခေါ်တဲ့ UNFC ညီလာခံကနေမနေ့ကထွက်သွားခဲ့တဲ့ KNU အမျိုးသားစည်းရုံးကကိုယ်စားလှယ်အဖွဲ့က UNFC အဖွဲ့မှ KNU အနေနဲ့ပါဝင်တော့မှာမဟုတ်ဘဲကိုယ်စားလှယ်တွေအားလုံးရုပ်သိမ်းကြောင်း UNFC ရဲ့ညီလာခံနောက်ဆုံးနေ့ဒီကနေ့မှာတဘာပတိကိုတရားဝင်စာပေးပို့လာခဲ့တယ်လို့သိရပါတယ်KNU အဖွဲ့ကပေးပို့လိုက်တဲ့ဒီစာကိုဩဂုတ်လ31ရက်နေ့ရက်စွဲနဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်စောမိုတူဆေဖိုလက်မှတ်ထိုးထားပြီး KNU KN မျိုးသားအစည်းအုံးအနေနဲ့တပ်ပေါင်းစုအဖွဲ့တစ်ဖွဲ့အဖြစ် UNFC အဖွဲ့မှမပါဝင်ဖို့ဆုံးဖြတ်တာဖြစ်တယ်လို့ KNU အဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဗဒိုကွတ်ထူးဝင်းက RFA ကိုအခုလိုပြောပါတယ်
ဟုတ်လို့လည်းကျွန်တော်တို့ကဒီကြားကြီးရဆိုင်တဲ့ဘောပဲအခုတက်တဲ့ကိုယ်စလေဒီလိုလေကျွန်တော်တို့ချက်ပြလို့မတက်တော့ဘူးနောက်ပြီးတော့အခုဖွဲ့စည်းနဲ့ဒီ UNFC ရဲ့ Council of Power လေကိုယ်စလေတောင်းတဲ့ကြောင့်မဖြစ်ဘူးလောလောဆယ်ကျွန်တော်တို့ပူပေါင်းပါဝင်မှုကိုရဆိုင်တာပဲဆိုလိုတာကပူပေါင်းပါဝင်တဲ့နေရာမှာကျတော့ဆုံးဖြတ်တာတို့နောက်ဆုံးဖြတ်ချက်ချတာတို့ကောင်းတဲ့ပေါ်တော်တို့ကျတော့ပူတွေတန်နေတဲ့ပါဝင်မှုမရှိဘူးဒါပေမဲ့ကျွန်တော်တို့ဒီကိစ္စကိုကျွန်တော်တို့ဒီ KNU ရဲ့ပူပေါင်းရှိဖို့မပြန်လည်ပြီးတော့ဖုံးတာပြီးတော့ကျွန်တော်ဘယ်လိုဆက်လုပ်မလဲဆိုတာဆုံးသတ်မှာဖြစ်ပါတယ်ဆိုလိုတာကအခု UNESCO ဖွဲ့စည်းပုံအပေါ်မှာမူတည်ပြီးတော့ကျွန်တော်ဆက်ပြီးတော့သုံးသပ်ပြီးတော့ကျွန်တော်ဆုံးဖြတ်အောင်အပြည့်အဝနှုတ်ထွက်တဲ့သဘောတော့မဟုတ်ဘူးပေါ့နော
် UNFC ညီလာခံတဘာပတိအဖွဲ့ကိုပေးပို့တဲ့စာမှာအဖွဲ့ဝင်အဖွဲ့အစည်းတစ်ခုခုရဲ့အချုပ်အချာအာဏာပိုင်မှုကိုထိခိုက်တဲ့ဖွဲ့စည်းလှုပ်ဆောင်မှုတွေကို KNU KN အမျိုးသားစည်းရုံးကလုံးဝလက်မခံနိုင်ပဲအဲ့ဒီကိစ္စကိုအကြေအလဲဆွေးနွေးနိုင်ခြင်းမရှိတဲ့အတွက် UNFC ကိုယ်စားလှယ်တွေပြန်ရုပ်သိမ်းကြောင်းKNU ကိုယ်စားလှယ်ရုံးတာဝန်ခံတွေကိုညီလာခံမှပါဝင်မှုရက်စဲကြောင်းနဲ့ရှေ့လာမဲ့တက်တန်းမှာတာဝန်ထမ်းဆောင်မဲ့ Federal Council ဝင်အဖြစ် KNU ကကိုယ်စားလှယ်မစီလို့ဖို့ဆုံးဖြတ်ကြောင်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကရင်မျိုးသားအစည်းအရုံး KNU ဒုတိယဥက္ကဋ္ဌနော်စီဖိုရာစိန်ကလည်း UNFC ရဲ့မူဝါဒပိုင်းဆိုင်ရာကိစ္စတွေကြောင့် UNFC ရဲ့ညီလာခံကြံ့ကြာမှုဖြစ်ခဲ့ရတဲ့အပေါ်စိတ်မကောင်းဖြစ်ရကြောင်းနဲ့ KNU 15ချိန်မြောက်ညီလာခံကချမှတ်ထားတဲ့မူဝါဒတွေနဲ့အညီတိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့ခိုင်မာတဲ့တပ်ပေါင်းစုတည်ဆောက်နိုင်ဖို့အတွက်တရက်တအားကြိုးပမ်းပါဝင်ဆောင်ရွက်သွားမယ်ဆိုပြီး UNFC ညီလာခံကိုဒီကနေ့ရက်စွဲနဲ့စာတစောင်းတင်ပြခဲ့ပါတယ်ဒီတင်ပြလာတဲ့စာနယ်ဆောင်မှာဥက္ကဋ္ဌဗိုလ်ချုပ်မူတူဆေဖိုက UNFC မှာမပါဝင်တော့ဘဲရုပ်သိမ်းကြောင်းပေးပို့လာပြီးဒုဥက္ကဋ္ဌနော်စီဖိုရာစိန်ကတပ်ပေါင်းစုနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကြောင့် KNU အဖွဲ့အတွင်းအဖွဲ့နှစ်ဖွဲ့ကွဲနေတဲ့ပုံစံဖြစ်နေပြီးအဖွဲ့အတွင်းသဘောထားကွဲလွဲမှုပုံစံမျိုးဖြစ်နေတယ်လို့သုံးသပ်သူတွေကပြောကြပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီး RFA ကမေးကြည့်တဲ့အခါမှာ KNU ဒုဥက္ကဋ္ဌနော်စီဖိုရာစိန်ကအခုလိုပြောဆိုပါဗျ။
မဖွင့်လို့ဖြစ်တာပေါ့ဒီမှာလည်းချမကွဲတော့ဒီမှာတို့ဆုံးဖြတ်ကြတာတော့ KNU မှာဆုံးဖြတ်ထားတဲ့တပ်ပေါင်းစုကိုပါဝင်ပူးပေါင်းမှုဟာ KNU ရဲ့မျိုးသဘောထားရှိတယ်ဒါကိုလည်းဆက်လက်ပြီးတော့ကြွားမှာလာတာဟိုကော်မတီကအဲ့လိုသဘောထားရှိပြီးသားဖြစ်တယ်ဒီမှာတို့ကတော့ထားထားတဲ့မျိုးအတိုင်းလေးကျွန်တော်တို့ရှိပါသေးတယ်လို့အဲ့ဒါဒီ Congress ကဆုံးဖြတ်တယ်ဟိုပဲဖြစ်သေးတယ်အဲ့ဒါလေဒီမှာတော့ကိုဆိုလို့တော့လေကျွန်တော်တို့ KNU ဘဟုကော်မတီကကတော့ဒီမျိုးအတိုင်းလေးကြွားတာအဲ့ဒါကြောင့် KNU ကဒီမဟာမိတ်ကိုပူးပေါင်းဆောင်ရွက်ရေးမျိုးကိုဆက်လက်တင်သွားမယ်ဒါမဲ့ကကူလုံးလုံးစင်မှာကတော့ရှင်းနေချက်အပေါ်မှာအဲ့ဒီသဘောထားနည်းနည်းအမြင့်အမြဲဒါရှိတာကတော့ဒါကိုကျွန်တော်ဖွဲ့ထဲမှာတော့ပြန်ပြီးတော့ညနိုင်ပြီးတော့စာပေါင်းစုတင်ဆက်လက်သွားရမှာဖြစ်တယ်လို့
ဒါကတော့ကရင်မျိုးသားစည်းရုံး KNU ဒုဥက္ကဋ္ဌနော်စီဖိုရာစိန်ပြောသွားတာပဲဖြစ်ပါတယ်။နေဆက်သတင်းတွေအရာကတော့ကရင်မျိုးသားစည်းရုံး KNU အဖွဲ့အတွင်းမှာအပြည့်အခရက်စဲရေးအ мян လှုပ်လို့တဲ့အုပ်စုတစုနဲ့တပ်ပေါင်းစုနဲ့သွားပြီးတိုင်းရင်းသားတွေလူလာတဲ့ရည်တည်ချက်တွေရမှအပြည့်အခရက်စဲရေးလှုပ်လို့တဲ့အဖွဲ့နှစ်ဖွဲ့အားပြိုင်မှုတွေရှိနေပြီးဒီနှစ်ဖွဲ့ကြားတင်းမာမှုတွေရှိနေကြတယ်လို့လည်းသိရပါပါတယ်ခင်ဗျာ။